တာဒုချာဦးဆောင်တဲ့ကချင်တိုးတက်ရေးပါတီဟာအစောဆုံးမှတ်ပုံတင်ခဲ့တဲ့ပါတီတွေကတခုဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီတီထောင်ခွင့်မပေးခဲ့ပါဘူး။ဘာကြောင့်ပါတီတီထောင်ခွင့်မပေးခဲ့လဲဆိုတာကိုတော့ရွေးကောက်ပွဲကော်မရှင်ကအကြောင်းပြချက်မပေးခဲ့ပါဘူး။ပါတီတီထောင်ခွင့်မပေးခြင်းနေပါသတိပုဂ္ဂလအနေနဲ့ဝင်ပြိုင်ကြမယ်ပေါ့။ဒေါက်တာဒုချာအပါအဝင်ကချင်အမျိုးသား၁၂ဦးဟာကချင်ပြည်နယ်တဲကလွတ်တော်မဲဆန္ဒနယ်မြေများမှာသတိပုဂ္ဂလကိုယ်စားလှယ်များအဖြစ်အမည်စရင်တင်သွင်းလိုက်ကြပါတယ်ရွေးကောက်ပွဲကော်မရှင်ကစက်တင်ဘာ၁ရက်နေ့ကနေ၁၀ရက်နေ့အထိစီစစ်ထားပါတယ်စီစစ်ပြီးတဲ့အခါမှာတော့ဒေါက်တာဒုချအပါအဝင်တတိပုဂ္ဂလကိုယ်စားလှယ်လောင်း၁၂ဦးစလုံးကိုရွေးကောက်ပွဲဝင်ခွင့်ညှင့်ပယ်လိုက်ပါတယ်ဘာကြောင့်လဲဘယ်ဥပဒေနဲ့ညှီဆွနေလို့ပါလဲထုံးစံအတိုင်းဘာအကြောင်းပြချက်မှလည်းမပေးနိုင်ပါအမှန်တကယ်တော့တိကျခိုင်လုံတဲ့အကြောင်းပြချက်ပေးဖို့လိုအပ်ပါတယ်ဒေါက်တာဒုချတို့ကိုဘာကြောင့်ရွေးကောက်ပွဲဝင်ခွင့်မပြုသလဲဘာကြောင့်ပယ်ချရသလဲဆိုတဲ့အဖြေကရိုးရိုးလေးပဲဖြစ်ပါတယ်ဒေါက်တာတူးချာတို့ဟာကချင်လူမှုကိုကိုစားပြုလို့ပါပဲကချင်လူမှုထောက်ခံတဲ့လူတွေဖြစ်နေလို့ပါပဲပူပြီးရှင်းအောင်ပြောရရင်တော့အာနာသိန်းစစ်အစိုးရခေါင်းဆောင်နဲ့စစ်တပ်ကကြောထနောက်ခံပေးထားတဲ့တန့်ခိုင်ရေးပါတီရဲ့ကိုယ်စားလှယ်တွေဟာဒေါက်တာတူးချာတို့ကိုမရှင်းနိုင်ပါဘူးအဲ့ဒီတန့်ခိုင်ရေးပါတီနဲ့ဒေါက်တာတူးချာတို့ကိုရှင်းပြအရွေးခံကြရရင်ကချင်ပြည်သူလူထုကကိုကျိုးရှာပြည်သူဗဏ္ဍာငွေအလွဲသုံးစားလုပ်နေကြတဲ့ကြံ့ခိုင်ရေးပါတီတစ်ဖက်လဲလူမိုက်အသင်းကိုမဲပေးကြမှာမဟုတ်ပါဘူး။ဒါတိတ်တိတ်ကြတဲ့အချက်ပါ။ဒါကြောင့်ပြည်သူလူထုအပြည့်အဝယုံကြည်မှုရှိတဲ့သူတွေကိုဖယ်ရှားပြီးကြံ့ခိုင်ရေးပါတီပြိုင်ပကင်းအောင်အနိုင်ရအောင်လုပ်လိုက်တာပါပဲ။ရွေးကောက်ပွဲကော်မရှင်ရဲ့ဖြုတ်ပယ်မှုတွေဟာဒေါက်တာတူးချာတို့နဲ့တင်ပြီးသွားမှာမဟုတ်ပါဘူး။နောက်ထပ်ဖြုတ်ပယ်မှုတွေလာဦးမှာပါဘလူလူတွေအတွက်လဲဆိုရင်တော့ဒီမိုကရေစီအရေးကိုအမှန်တကယ်ဆောင်ရွက်မဲ့သူတွေကြံ့ခိုင်ရေးပါတီကိုရှင်ပြန်စိန်ခေါ်နိုင်မဲ့သူတွေနာဘအစိုးရကခပိုက်ထဲထည့်လို့မရတဲ့သူတွေပြီးတော့မဲဆန္ဒရှင်ပြည်သူလူထုကယုံကြည်ထောက်ခံတဲ့သူတွေပေါ့ရွေးကောက်ပွဲဥပဒေမှာညစ်ကွက်အထက်ထက်ကြံ့နေပါသေးတယ်မဲဆွယ်စည်းအဝေးကာလမှာဒုတာဝန်အရေးသုံးပါးတဲ့ကတဘာဘာကိုကျုလို့မိရင်တော့၎င်းစစ်တပ်နာအဖရဲ့ကိုကျိုးစည်းဝါရှာမှုများကမောက်ကမလုံမှုများနဲ့အတူသက်ဆိုးအာဏာရှင်ရေးအတွက်ဖိနှိပ်ညှဉ်းပန်းဗိုလ်ချဆုံးမှုများအကြောင်းတလုံးတလီရောင်ရမ်းပြောမိရင်တော့၎င်းနောက်ဆုံးမဲဆန္ဒရှင်ပြည်သူများကရွေးချယ်တင်မြှောက်လိုက်လို့လွတ်တော်ကိုယ်စားလှယ်များဖြစ်ပြီးဆိုရင်တော့ငွေစည်းင်းဆိုတာနဲ့မညှိညှိအောင်လုပ်လို့ရပါသေးတယ်ဗျာဒါကြောင့်ရွေးကောက်ပွဲဝင်ကြမယ့်ပုဂ္ဂိုလ်များစဉ်းစားသင့်လာပါတယ်ဘာကြောင့်အချိန်ကုန်ငွေကုန်လူပိမတ်ခံနေကြမှာလေတရားမျှတမှုလည်းမရှိဒီမိုကရေစီအတွက်ဥဆောင်တဲ့ရွေးကောက်ပွဲလည်းမဟုတ်အပြောင်းလဲဆိုတာမြေမုံတစ်စက်မျှမတွေ့ရတဲ့ရွေးကောက်ပွဲမှာဘားလုံးများအိမ်ဖြည့်ဝင်ကစားပြီးနေကြမှာလေကြောချနေတာတော့ဓမြမန်းမသိသေးတာအံ့ဩစရာပါပဲဆရာဆရာကြီးတွေနံပါတ်ရစောင်းမရှင်ကြီးတွေနိုင်ငံရေးခွဲခြမ်းစိတ်ဖြာသူကြီးတွေပြောသလို alternative များစဉ်းစားကြပါဦးရွေးကောက်ပွဲဝင်တဲ့နီလန်တစ်ခုပဲရှိသလားရွေးကောက်ပွဲဟာအမှန်တကယ်ထွက်ပေါက်လားဒိုရီမဟုတ်ထောင်ချောက်လားဆိုတာကိုတော့မကြမီတပူတွေတူးတွေတွေ့ကြရပါပါ